မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နာယကတူရာဦးတင်ဟူဟာရန်ကုန်စစ်ရုံးကြီးမှာစေကုသမှုခံယူနေရပြီးအထူးကြက်မှတ်ကုသပေးနေရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတင်က VOA ကိုပြောပါရယ်တူရာဦးတင်ဟူအမြန်ဆုံးပြန်ပြီးကျန်းမာလာစေဖို့ရည်ရွယ်ပြီးဒီကနေ့နေ့လယ်ပိုင်းကရွှေကုန်းစစ်ရုံးကြီးရင်းမြစ်မှာစုတောင်းပွဲလုပ်ပြီးတဲ့နောက်ဝန်ကြီးချုပ်ဦးဖြိုးမင်းတင်ကပြောဆိုလိုက်တာပါမြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့အထက်မန္တန်ကြီးတစ်ခုပြိုလဲမလို့ဖြစ်နေတဲ့အတွက်အားလုံးစုပေါင်းပြီးစုတောင်းမြစ်တာပို့တာဖြစ်တယ်လို့လည်းဦးဖြိုးမင်းတင်ကပြောပါရယ်ဒီစုတောင်းပွဲကိုတော့ဝန်ကြီးချုပ်ကဦးဆောင်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့တောင်းရှိသူတွေ NLD ပါတီဝင်တွေနဲ့ထောက်ခံသူတွေသူတို့ဥတည်ကိုလေးစားချက်ခံသူတွေစသဖြင့်လူ90ကျော်လောက်တက်ရောက်ခဲ့တာပါအလားတူစစ်တောင်းပွဲတွေကိုတော့6မန္တလေးမုံရွာလာရှိုးစတဲ့တခြားမြို့တွေမှာလည်းလုပ်ပါတယ်သူတို့ဥတည်ကဗိုလ်ထုတ်နေညနေပိုင်းကနေရေချိုးကမှချော်လက်ပြီးတော့တတိလက်သွားတဲ့အတွက်စေယုံပို့ပြီးကုသမှုခံယူခဲ့ရတာပါတဲ့90ကျော်ရရှိဖြစ်တဲ့သူရာဦးတင်ဟောအသက်အရွယ်ကြောင့်ရောနှလုံးငကိုလေးကနှလုံးရောကခံရှိရတဲ့အကြောင်းမှာပြန်ပြီးနလန်ထူနိုင်မှုတွေကြိုးစားပြီးဂရုစိုက်ကုသပေးနေရတယ်လို့လည်းရန်ကုန်စေယောကြီးဒေါက်တာဦးအေးကိုကအစောပိုင်းမှာသတင်းတောက်တွေကိုပြောပါရယ်သူရာဦးတင်ဟောအနယ်ပါတီကိုစပြီးထူထောင်ရင်းငယ်ကဒေါ်ဆန်းစုကြည်နဲ့တူလက်တွဲပြီးပါဝင်ဦးဆောင်လာသူတူဖြစ်ပြီးမြန်မာတပ်မတော်မှာကာဝေးဦးစည်းချုပ်ဖြစ်ဘူချုပ်ကြီးရာထူးထီတာဝန်ထမ်းဆောင်ကဘူးလာကြောင်ရောမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲရေးမှာအသက်အရွယ်ကြီးရင်းတဲ့အထိမနာမနေအားထုတ်ကြိုးပမ်းနေရတဲ့အကြောင်းမှာအများကလေးစားမှုကိုရရှိထားသူလည်းဖြစ်ပါတယ်